ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာဒီမိုကရေစီပြည့်ဝရစေဖို့လူမှုဆန့်ကျင်လှုပ်ရှားမှုတွေဆက်ပြီးလှုပ်တင်မလှုပ်တဲ့ဒီတနင်္လာမှာလူမှုကဆန္ဒခံယူပွဲကျင်းပဖို့စီစဉ်နေပါတယ်။ဆန္ဒပြသူတွေဟာအစိုးရနဲ့အင်ကာနေကဆွေးနွေးခဲ့ကြပေမဲ့ဖွဲ့စည်းအုပ်ချုပ်ပုံပြန်လည်ပြင်ဆင်ရေးနဲ့ပတ်သက်ပြီးတိတိကျကျလက်ရုံးမှုမရခဲ့တဲ့အတွက်အခုလိုဆန္ဒခံယူဖို့လိုအပ်တာဖြစ်ကြောင်းဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။ဆန္ဒခံယူပွဲမှာဟောင်ကောင်ရဲ့အချက်ကျကျတဲ့နေရာတွေကိုတိမ့်ပိတ်ဆန္ဒပြမှုတွေဆက်ပြီးလှုပ်တင်မလှုပ်တဲ့နဲ့နောက်တစ်ချက်ကအစိုးရက2022ခုနှစ်ရွေးကောက်ပွဲမှာတိုင်မီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ပေးဖို့ဆွေးနွေးမယ်ဆိုတော့ယာယီကမ်းလှမ်းချက်ကိုလက်ခံတဲ့မခန့်တဲ့ကိစ္စတွေအတွက်မဲပေးကြတာမျိုးဖြစ်နိုင်တယ်လို့လည်းပြောပါတယ်။ရှေ့လာမယ့်2019ရွေးကောက်ပွဲမှာဒီမိုကရေစီနည်းကြံမဲပေးရွေးချယ်ခွင့်ယာယီအတွက်လှုပ်ရှားနေတဲ့ဟောင်ကောင်ကဒီလှုပ်ရှားမှုကိုဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂလူ့ခွင့်ရေးကော်မတီကအားပေးခဲ့တာပါ။ကျောင်းနိုင်ငံကြီးဝန်ကြီးဌာနကတော့နိုင်ငံသားခွင့်ရင်းနဲ့နိုင်ငံလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုတရုတ်နိုင်ငံကအတိပြုလက်ခံထားတာမျိုးမရှိသေးတာမို့ဟောင်ကောင်ရဲ့နိုင်ငံစနစ်အတွက်ကုလသမဂ္ဂလူ့ခွင့်ရေးကော်မတီကဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကိုဟောင်ကောင်မှာ1996ခုနှစ်ထဲကစတင်ကျင့်သုံးတာပါ။ဟောင်ကောင်လိုကိုဗြိတိရှ်ရဲ့လက်က1998ခုနှစ်မှာလွှဲပြောင်းယူခဲ့ချိန်မှာလဲဟောင်ကောင်ရဲ့ဒေသရင်းဥပဒေနဲ့အညီဆက်ပြီးအုပ်ချုပ်ဖို့တရုတ်အစိုးရကသဘောတူခဲ့တာဖြစ်ပါတယ်။